2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်မေလအထိ6လတွင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆက်ဆက်ရမြို့နယ်14မြို့မှာလူခွေးရေးချိုးပေါက်မှုတွေရှိခဲ့ပြီးတော်တော်များများကိုတော့မြန်မာစစ်တပ်ကကျူးလွန်ခဲ့တာဖြစ်တယ်လို့ရခိုင်ပြည်လုံးဆိုင်ရာကြောင်းသားနဲ့လူငယ်များစည်းရုံးအတွင်းမှုကုတင်ဦးက VOA ကိုပြောပါတယ
်ဒီဇင်ဘာ2018ခုနှစ်ကျွန်တော်တို့ဒီကိုပြင်ဆင်လူ့ပြည်ရှိပုံမှုနဲ့တန်ကိုချီရပြပြန်တဲ့ကိုပြင်ငါမှုကျွန်တော်တို့သိရှိရပါတယ်အဲ့မှာတမ်းတော်ကချိုးပေါက်တာတော်တော်များများကိုကျွန်တော်တွေ့ရပါတယ်ချိုးပေါက်မှုအမျိုးသားကိုမျိုးတွေ့ရပါတော့အဓိကတွေ့ရတာကဒီမတရားဖန်ဆင်းချိုးပေါက်မှုရဲ့ဒီကြည့်ကြည့်ဥစ္စာတက်ရှိမှုရဲ့တရားဓမ္မမြေပြခါချင်းမြေပြနေတဲ့မှုနဲ့လူမဆန်တာဒီမှုကိုအဲ့ဒါကျွန်တော်တို့လေးလေးလေးနဲ့ကျွန်တော်တို့တွေ့တယ်ပြီးတက်ပြမှုကဘုံဒီမဲ့ခုနမှုကျွန်တော်တို့တွေ့တယ်ဒီလက်လက်ဆိုတော့လာဆန်းကိုပိတ်ပြမှုပြီးအစားအနပြောက်စုမှုဆိုတဲ့အခါချစ်မှုကျွန်တော်တို့တွေ့တယ်ဒီတက်မှုတော့တက်တဲ့မှာရတာဒီကိုပြင်းပြီးတော့ဒီတော့တဲ့ဟာကအစီအစီပေါင်းဒီမားစီကိုတွေ့ရပါတယ်ဒီမေလာကြည့်ပေါ့နော်
ရခိုင်ပြည်နယ်မောင်တော်ဗုဒ္ဓတောင်ရတိတ်တောင်ကြောက်တော်ဘုံနှကျွန်းမြောင်ဦးစစ်တွေမင်းပြားမြေပုံအမ်းမြို့နယ်ချင်းမြင့်နယ်ပလက်ဝါမြို့နယ်နဲ့ဘီမြို့နယ်ပသိမ်မြို့နယ်ပြင်ရန်ကုန်တိုင်းဒေသကြီးအစရှိတဲ့မြို့နယ်၃မြို့နယ်တို့မှာလူခွေးရေးချိုးဖောက်ခံရမှု195မှုလိမ့်လာတွေ့ရှိရတယ်လို့ကိုတင်ဦးကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးသိမ်းမှနေတဲ့ဖြစ်စဉ်တွေမှာအရသွားတွေပေါ်ပြင်းမထားတိုက်ခိုက်မှုတွေလည်းရှိနေပြီးအရသားပြည်သူထိခိုက်ခြင်း29မှုရှိခဲ့ပြီးတော့လူရေအဖြစ်50ခန့်ဒိဆိုးမှုဖြစ်ပေါ်စေခဲ့တယ်လို့ထုတ်ပြန်ထားပါတယ်အဆိုပါလူခွေးရေးချိုးဖောက်မှုတွေကိုမြန်မာတပ်မတော်အစိုးရရခိုင်တပ်တော်အာရကန်ရိုဟင်ဂျာဖွဲ့အာစာတို့ပါဝင်ကျူးလွန်ခဲ့တာကိုလိမ့်လက်ဆန်းစစ်တွေ့ရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ကြောက်တော်မြို့နယ်ရိုးချောင်းပြားဒေသတောင်ပေါက်ရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲမဖြစ်ခင်နေ့ကတောင်ပေါက်ရွာထဲကိုမြန်မာစစ်တပ်ဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြစ်ခတ်တန်ကြားပြီးကန်ဆောက်ကြွာဘက်ကိုစစ်ပီးသိမ်းရှောင်နေရတယ်လို့ကန်ဆောက်ဆရာတော်ကလည်းခုလိုမိန့်ပါတယ
်။တန်လေးတော့ကြားနေရတယ်။အဲ့ဒီဘဝဝင်ကျင်လောက်ကကြားနေရတာဆန်ပါလိ။ရွာသားတွေကဥစဉ်စခန်းထဲမှာလည်းရှိနေတယ်။ရွာမှာလည်းကြံနေတယ်။ဒီနေ့ကတော့အဲ့ဒီတောင်ပေါက်ရွာကလူတွေကိုကက်တက်ကနေပြီးတော့ဖုံးကြောင်းမှာစုချတယ်ကြံနေလူတွေလေ။ရွာမှာကလူကလည်းကြံတော့ဒီမှာဥစဉ်စီမှာအများကြီးရှိနေတယ်။
ကြောက်တော်မြို့နယ်တောင်ပေါက်ရွာပါဝင်ရိုးချောင်းဒေသကရွာရန်900ကျော်ဟာကန်ဆောက်ရွာစစ်ဆောင်စခန်းမှာသိမ်းရှောင်နေကြရတယ်လို့လဲစခန်းတာဝန်ခံဆရာတော်ကမိန့်ပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့မြန်မာသက်မတော်နဲ့အေအေဖွဲ့တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာရန်900ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ပဋိပက္ခဖြစ်စဉ်တွင်အရသားတွေပေါ်ပြင်းထန်တာတိုက်ခိုက်မှုလူခွေးကျူးလွန်နေမှုပေါ်မှာအစိုးရအနေနဲ့တာဝန်ယူတာဝန်ခံဖြေရှင်းပေးဖို့ကိုလည်းရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များစည်းရုံးဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ